India နိုင်ငံမှာဒီကနေ့တနင်္လာနေ့မှာ COVID-19 ရောဂါဖြစ်သူအသက် 23,000 ကျော်ရှိတဲ့အတွက်စုစုပေါင်းအတည်ပြုလူနာကမ္ဘာမှာတတိယအများဆုံးနိုင်ငံဖြစ်သွားပါတယ်။အရင်ကရုရှားကတတိယနေရာမှာရှိနေတာပါ။ဒုတိယကတော့ဘရာဇီးလ်နိုင်ငံဖြစ်ပါတယ်။အိန္ဒိယရဲ့လူဦးရေအထူးတဆုံး Uttar Pradesh ပြည်နယ်ကအဂ္ဂရာမြို့မှာ Taj Mahal ဂူဘိတ်မှအပါအဝင်အထင်ကြီးအဆောက်အဦတွေနေရာတွေစီးပွားရေးလုပ်ငန်းတွေပိတ်ထားဖို့ကန့်သတ်ချက်ကိုဆက်ပြီးတက်တန်းတိုးလိုက်ပါတယ်။တက်မဟာအပါအဝင်ကမ္ဘာလှည့်ခီးတွေတွေအသွားများတဲ့နေရာတွေကိုမတ်လာတွေကပိတ်ထားတာပါ။တစ်ချိန်တည်းမှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့လေထဲကနေကူးစက်နိုင်တဲ့ရောဂါနဲ့ပတ်သက်လို့လမ်းညွှန်ချက်တွေကိုနောက်ဆုံးအခြေအနေနဲ့အညီပြင်ဆင်ဖို့အတွက်နိုင်ငံပေါင်း32နိုင်ငံကသိပ္ပံပညာရှင် 240 နီးပါးကတောင်းဆိုလိုက်ကြပါတယ်။COVID-19 ရောဂါပိုးကလေထဲမှာအချိန်ကြာကြာပြန့်လွင့်နိုင်ပြီးအဲ့ဒီအသိငယ်တဲ့အမှုအမွှားလေးတွေကလူတွေကိုကူးစက်နိုင်တဲ့အထောက်အထားတွေတွေ့ရတယ်လို့သိပ္ပံပညာရှင် 239 ယောက်ကပြောပါတယ်။